ရှာဝလာတခွင်ကထင်ရှားတဲ့ဂျူရီထဲမှာအင်္ဂါဂျူကိုတိတိချာချာစူးစမ်းတွေ့လာဖို့အာကာသသိပ္ပံပညာရှင်တွေရွေးချယ်ခဲ့ကြပါတယ်။ဘာကြောင့်ပါလဲ။ NASA ကသိပ္ပံပညာရှင်ဒေါက်တာပရိသတ်တင်ကပြောပြပေးမှာပ
ါ။သိပ္ပံပညာရှင်သာမကဘဲနဲ့တာမန်လူတွေသိကျင်တဲ့မိကုံးကတော့ဒီကဘာအပြင်ဒီဆက်ကြဝလာထဲမှာတက်ရှိသရဝါရီရှိပါလားဆိုတာကိုအဖြေရှာနေတာဖြစ်ပါတယ်။အဓိကအားဖြင့်ကတော့အင်္ဂါဂျူပို့ပြီးတော့လေ့လာခြင်းနဲ့ရည်ရွယ်ချက်ရှိပါတယ်။ဘာကြောင့်လဲဆိုလို့ရှိရင်အင်္ဂါဂျူရဲ့ရေမြေရာသီဥတုဓာတ်တဘာဝတွေဟာကဘာကနေပြီးတော့တွားပြီးတော့လေ့လာဖို့အတွက်ကိုအစဉ်ပြေဆုံးဖြစ်မယ်ဆိုတာသိပ္ပံပညာရှင်တွေကမှန်းဆပြီးတော့လေ့လာတာဖြစ်ပါတယ်။အင်္ဂါဂျူပေါ်ကိုလူတွေရောက်ဖို့အတွက်နောက်15နှစ်အနည်း20ပါရောက်ဖို့အတွက်ကြိလေလာတဲ့အရေးအများကြီးလုပ်နေတဲ့အချိန်မှာအင်္ဂါဂျိုးစင်းရင်အင်္ဂါကျွဲအထက်မိုင်150 200လောက်ကနေပြတ်ပြီးတော့လှည့်တဲ့ဂျိုးနဲ့စူးစမ်းလေလာနေတာတော်တော်ကိုခရီးရောက်နေပါပြီ။လောလောဆယ်တော့အင်္ဂါဂျိုးပေါ်မှာဆက်ပြီးတော့သူ့ထေသနာလုပ်နေတဲ့ဟို curiosity စိတ်ယုတ်ကလေးကသိပ္ပံအချက်လက်တင်တိုင်းတာမှုတွေကိုပို့နေတော့ရှိပါသေးတယ်။တိုင်းတာမှုတွေအရာဆိုလို့ရှိရင်တက်ရှိရရဲ့ဓာတုပေါင်းစပ်မှုဖြစ်နိုင်တဲ့ဒီ complex organism ပေါ့နော်တွေ့ရှိခဲ့ပါတယ်ဒီကနေ့ဆက်ရှိထဲမှာ
တက်ရှိဖြစ်တည်နိုင်တဲ့အလားအလာရှိနေတဲ့ဒီအင်္ဂါဂျိုရဲ့အနေအထားကကဘာနဲ့ဘလို့ကွာပါသလဲ
တခြားဂျိုတွေနဲ့မတူပါဘူးအဲ့တော့တွားမယ်ခီးရတော့ဝေးနေတယ်တကြံတဲ့တခြားဂျိုတွေတဲ့ဆာလို့ရှိရင်တော့အများကြီးနီးပါသေးတယ်အင်္ဂါဂျိုရဲ့လေတုဟာကဘာလေတု PI ရဲ့တရားကိုင်းတော့မှရှိပါတယ်ဘာကြောင့်လဲဆိုတော့ကဘာရဲ့ချင်းရဲ့တဝက်လောက်ပြီးရှိပြီးတော့ကဘာရဲ့အလေးချိန်ဒါမှမဟုတ်လို့ရှိရင်တိတ်တိမှုပမာဏနဲ့တွေ့ရင်ဆရာကိုင်လုံးပဲလေးပါတယ်ဒါကြောင့်အလေးချိန်အရွယ်ပမာဏကအစသေးလာတဲ့အတွက်ကဘာဆွဲအားရဲ့38ရာကိုင်လုံးလောက်ပဲရှိပါတယ်ကဘာပေါ်မှာလေတုဆိုတဲ့ဟာအောက်ဆီဂျင်နိုက်ထရိုဂျင်ရှိတဲ့ဟာမျိုးအင်္ဂါဂျိုပေါ်မရှိပါဘူးဒီအုတ်ကပြန်နေရပြီးတဲ့အခါကျလို့ရှိရင်နေရလာတဲ့အန်ဒရယ်ကျရောက်တဲ့ရောင်ဓာတ်ရောင်ကြီးတွေအများကြီးပါလာရဲ့လေတုပြာတိတ်နေတဲ့အတွက်ဒီပေါ်ပါတဲ့လေဟိုက်ဒရိုဂျင်တို့အောက်ဆီဂျင်တို့ဟာမျိုးအများကြီးမရှိနိုင်ပါဘူ
းအင်္ဂါဂျိုကိုလေ့လာဖို့အတွက်အဆင်အပြေဆုံးဖြစ်စေတဲ့အကြောင်းရင်းကဘာပါလဲ
ဒီဘာပေါ်မှာ365ရင်းမှာတိတ်နေတတ်မှတ်ထားလို့ရှိလို့ရှိရင်အင်္ဂါဂျိုကရက်ခဏရနီးပါးကြာတော့မှနေကိုတပတ်ပတ်ဖြစ်ပါတယ်ဒါပေမဲ့စိတ်ဝင်စားဖို့ကောင်းတာ24နာရီကိုတရက်တတ်မှတ်ထားရဲ့ကဘာရဲ့မိမိဝင်ရောပေါ်မှာလေနှုံးအတိုင်းပဲသူလည်း24နာရီဒီပါလောက်မှာတပတ်ပတ်မိပါတယ်နောက်တစ်ခုကစိတ်ဝင်စားကောင်းတာသူကဝင်ရိုးကစောင်းနေပါတယ်အင်္ဂါဂျိုရဲ့ဝင်ရိုးကကဘာလိုပဲစောင်းပြီးပတ်နေတဲ့အခါကျတော့ဒီဘဲဥပုံလမ်းကြောင်းအတိုင်းနေကိုပတ်နေတဲ့အတိုင်းလည်နေတဲ့အတွက်ရာသီဥတုအပြောင်းလဲတွေရှိပါတယ်အဲ့ဒါကြောင့်လေ့လာဖို့အတွက်ပို့ပြီးတော့အဆင်ပြေမယ်ပို့ပြီးတော့စိတ်ဝင်စားစရာကောင်းမယ်ဆိုတာဖြစ်လာပါတယ်နောက်ကဘာရဲ့မြေမျက်နှာပြင်ကတမုဒ္ဒရာရေးနဲ့ဖုံးလွှမ်းထားတာ95ရာခိုင်နှုန်းရှိပြီမြေအင်္ဂါဂျူရဲ့မြေတပြင်ကအတော်ကို6တွေ့တယ်။နောက်ပြီးတော့အနီရောင်လို့မြင်ရတယ်လေ။ကဘာကနေလှန့်ကြည့်တဲ့အခါကျဘာကြောင့်လဲဆိုတဲ့အခါကျသူ့ရဲ့မြေမျက်နှာပြင်မှာတန်အောက်ဆိုင်အများဆုံးရှိနေတဲ့အတွက်ဖြစ်ပါတယ်။အင်္ဂါဂျူရဲ့ဝင်ရိုးစွန်းမှာဆိုလို့ရှိရင်ရေရှိနိုင်တဲ့အတွက်တက်ရှိရှိရမယ်။တခြားဂျူတွေမှာတခြားတက်ကြဝလာတွေမှာအသက်ရှိလားဆိုတဲ့ဟာကိုရှာပုံတော့ဖွင့်အင်္ဂါဂျူအစဉ်ပြေဆုံးဖြစ်ပါတယ်
။အင်္ဂါဂျူမှာသက်ရှိရှိနိုင်တဲ့အထောက်အထားတွေရထားပါတယ်။2018ဇူလိုင်လတုန်းကအင်္ဂါဂျိုမျက်နှာပြင်အောက်မှာစားတက်ပါတဲ့အရေးဖြစ်ပုံရတဲ့နေရာတစ်ခုကိုသိပ္ပံပညာရှင်တွေတွေ့ရှိခဲ့ပါတယ်။ဒါကြောင့်အင်္ဂါဂျိုပေါ်မှာသက်ရှိတွေတွေ့ဖို့အတွက်အလားအလာပိုးပြီးတိုးလာတာပါ။2003ခုနှစ်ကလွှတ်တင်ထားတဲ့ Mars Express ဂျိုဘတ်ယာဉ်ငယ်ရဲ့ရေဒါကိရိယာကနေတဆင့်အင်္ဂါဂျိုတောင်ဝင်ရိုးစွန်းမှာအချင်းဆက်နမိုင်းကြောကြောကျဲတဲ့နေရာတစ်ခုကိုရှာတွေ့ခဲ့တာပါ။ဒါပေမဲ့အင်္ဂါဂျိုပေါ်မှာလူသားတွေအသက်ရှင်ဖို့အတွက်လိုအပ်တဲ့အောက်ဆီဂျင်ကတော့ကောင်းကောင်းမရှိသလိုအပူအေးကလည်းသိပ်ကိုကွာခြားပါတယ်
။အင်္ဂါဂျိုရဲ့လေထုကပန်းလာလို့ကဘာပေါ်မှာ80ရာခိုင်နှုန်းကနိုက်ထရိုဂျင်အောက်ဆီဂျင်ရဲ့ရာခိုင်နှုန်း20ရှိပြီပဲ။အင်္ဂါဂျိုမှာကာဗွန်ဒိုင်အောက်ဆိုက်က96ရာခိုင်နှုန်းမြေမျက်နှာပြင်မှာအများဆုံးရှိပါတယ်။အဲ့တော့ဘယ်နည်းနဲ့မှဒီလူတရွာလုံးအောက်ဆီဂျင်ကိုရှုပြီးအသက်ရှင်နိုင်တဲ့အသက်ရှိတရွာမျိုးကတော့မရှိနိုင်ပါဘူး။ဒီအောက်ဆီဂျင်နဲ့ရေငွေ့ရမဆိုးတလောက်တိုင်းထွာလို့ရပြီးဒီအာဂွန်နိုက်ထရိုဂျင်ကနှိယာကိုင်တော့မျိုးရှိပါတယ်။အပူဂျင်အပြင်ကဘာပေါ်မှာဖြတ်မြအပူဂျင်က18 degree centigrade ကျွန်တော်တို့လူတွေတရွာတွေအသက်ရှင်နိုင်တဲ့အပူဂျင်ပေါ့နော်။ င်္ဂါကျွဲအပူချိန်ကနှုတ်46ဒီဂရီစင်တီဂရိတ်ချမ်းများရှိပါတယ်။နောက်ပြီးတော့ဒီရာသီဥတုအပြောင်းလဲဖြစ်သွားတဲ့အချိန်မှာဆောင်းအချိန်မှာဆိုလို့ရှိရင်အနှုတ်140ဒီဂရီစင်တီဂရိတ်ဖြစ်ပြီးတော့အပူဆုံးအချိန်ကတော့လေဒီဂရီ35နဲ့40ဒီဂရီကြားလောက်ပူလာပါတယ
်။အင်္ဂါကျွဲကိုသွားဖို့အတွက်လိုအပ်တာတွေကိုပြင်ဆင်နိုင်အောင်စူးစမ်းမှုတွေလုပ်နေစေပါ
အင်္ဂါကျိုးကိုအရင်ထဲကလည်းအများကြီးလွတ်တင်ခဲ့ပါတယ်။ဒါပေမဲ့အင်္ဂါကျိုးစင်းရင်လေးတွေစင့်တက်ဖို့အတွက်ဆိုအလွန်တရာမှခက်ခဲတဲ့ပညာရတစ်ခုပါ။အဲ့ဒါကိုတို့အောင်မြင်စွာလုပ်နိုင်ခဲ့ပါတယ်။ဒီ2018ခုနှစ်မေလလောက်မှာအင်္ဂါကျိုးစင်းတဲ့ insight ဆိုတဲ့ကျိုးစင်းရင်ကိုလွတ်တင်ခဲ့ပါတယ်။နိုဝင်ဘာလဒီဇင်ဘာလလောက်မှာရောက်သွားပါပြီ။အင်္ဂါကျိုးပေါ်အောင်မြင်စွာစင့်တက်ပြီးတဲ့အချိန်မှာလောလောဆယ်တော့ဒီအင်္ဂါကျိုးရဲ့လေတိုက်နှုံတွေအပူချိန်တွေကိုပဲစတိုက်နေပါတယ်။ဒါပေမဲ့insight ဆိုရဲအင်္ဂါကျိုးစင်းရင်မှာ seismometer လို့ခေါ်တဲ့ငလျင်လှုပ်တာဥက္ကာပြန်တွေအချိန်နဲ့ကြတဲ့အခါလက်နှစ်ပြင်အောက်ကတုတ်ခါမှုတွေကိုနှစ်နှစ်တိတိတိုင်းမှာဖြစ်ပါတယ်အခုချိန်မှာတော့ဒီဗီဒီယိုတို့ဘာလို့ပဲပို့လုံးရှိပါသေးတယ် insight ဆိုရဲအင်္ဂါကျိုးစင်းရင်မှာ heat flow ကြာ physical property ဒီရုပ်တဘာဝတွေလေးလာတဲ့စက်တွေလည်းပါသွားပါတယ်အင်္ဂါကျိုးရဲ့မြေမြင့်တစ်ပြေကိုအိတ်ဆက်ကတဖြည်းဖြည်းတူးသွားပါမယ်။တစ်ခါတူးလို့ရှိရင်နှစ်ပေလောက်တူးတယ်။သူကတူလေးတစ်ခုနဲ့ရိုက်ရိုက်ပြီးတူးတဲ့အတွက်ဒီမြေမြင့်တစ်ပြေတုံခါသွားတဲ့ဟာပေါ်မှာမူတည်ပြီးခုန seismometer ဆိုတဲ့မြေမြင့်တစ်ပြေပေါ်မှာတင်ထားတဲ့ဟာဒီတုံခါမှုပေါ်ကြည့်ပြီးမြေကြီးအတွင်းထဲမှာဘာပစ္စည်းတွေနဲ့ဖွဲ့စည်းထားတယ်လဲဆိုတဲ့ဟာကိုတနည်းတစ်လမ်းနဲ့ပြန်ပြီးတိုင်းမှာဖြစ်ပါတယ်။16ပေလောက်အထိကိုဒီအင်္ဂါကျိုးရဲ့အတွင်းဘူမိဗေဒတဘာဝကိုလေ့လာဖို့အတိုင်းမှာဖြစ်ပါတယ်
ဒေါက်တာပရိသတ်ရှင်ရဲ့ပြောကြားခြင်းတွေပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာခန္ဓာကိုဒီမှာပဲရှင်းလာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်လို့ရှင်